မြန်မာနိုင်ငံမှာအခောက်ရွှေတစ်ချက်သားကို7320ကျော်အထိဒီကနေ့ဈေးတက်သွားပါတယ်မြန်မာနိုင်ငံထဲမှာငွေစက်ကူအတူတွေလဲပတ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ရွှေဈေးတက်ပေမဲ့ရွှေဝယ်သူတွေအခုရက်ပိုင်းမှာများလာတယ်လို့ရွှေလုပ်ငန်းရှင်အသင်းက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမအီတန်စင်ပြောပြပေးပါရှင်
မြန်မာနိုင်ငံမှာမတ်လ18ရက်ကြာသပတေးတုန်းကအခောက်ရွှေတစ်ချက်သားကို320,600ကျပ်အထိဈေးတက်ခဲ့ပါသည်။မတ်လ16ရက်နေ့တုန်းကရန်ကုန်မှာအခောက်ရွှေတစ်ချက်သားစီ19,900ကျပ်ရှိခဲ့ရတာကနေ320ကျော်ဖြစ်သွားခဲ့တာပါ။ကမ္ဘာရွှေဈေးတက်နေသလိုရွှေဝယ်သူများလာတဲ့အတွက်မြန်မာရွှေဈေးတက်လာတာဖြစ်တဲ့အကြောင်းရွှေလုပ်ငန်းရှင်များအသင်းတာဝန်ရှိသူဦးမျိုးမြင့်က VOA ကိုပြောပါလေ
။ကမ္ဘာရွှေဈေးလည်းပြန်တက်လာတယ်ဗျ။ကမ္ဘာရွှေဈေးလည်း1900ကျော်ကျော်ကနေပြီးတော့1,930ကျော်ကမ္ဘာရွှေဈေးလည်း20လောက်တက်တယ်ပေါ့နောက်ဒီကနေ့ကလည်းဒေါ်လာစီကတော့ပုံမှန်အတိုင်းပါပဲကျွန်တော်အဲကောလာဟာတာလည်းပါပါလေဗျကောလာဟာတာရောက်ဝယ်နည်းနည်းလိုက်တယ်ပေါ့လိုက်ရဟိုဆိုင်နေမှာတုံတင်နဲ့တန်းစီွယ်တဲ့စနစ်တော့ဒီညနေကဖြစ်နေတယ
်မြန်မာနိုင်ငံထဲမှာငွေစက်ကူအတူတွေပြတ်နေတဲ့ဆွေသတင်းတွေထွက်ပေါ်နေတာကြောင့်ရွှေဝယ်သူတွေများလာနေတာဖြစ်ပါတယ်ဘူဘန်ကတော့ဒီလိုငွေစက်ကူအတူပြက်နေရဆိုတာနဲ့ပတ်သက်ပြီးတော့မဟုတ်မမှန်သတင်းလွှင့်သူတွေကိုအရေးယူသွားမယ်လို့တုံ့ပြန်ထားပါလေ။ဒါပေမဲ့ရွှေဝယ်သူများလာတာကငွေစက်ကူအတူတွေရှိနေတဲ့ဆိုရယ်စိုးရိမ်မှုတွေကြောင့်ဖြစ်တယ်ဆိုပြီးတော့ဦးမျိုးမြင့်ကပြောပါလေ
။ရောင်းတဲ့လူဘက်ကလည်းသူရှိတာတော့သူရောင်းပေးနေတာပဲကြံအဲ့ဒီဟာတော့ရောင်းတော့ရောင်းပေးနေပါလေ။ဟိုဆိုင်နေမှာပြောင်းတော့ဖြစ်ပြီးတော့ဘောလာဟာလာရောက်တာဆိုလို့ပြောတယ်။အကျွန်တော်တို့ရှိမှာတော့ဒီကွန်ပစ္စည်းကအလုံးလောက်ရှိပါလေဗျ။အရင်တော့ဝုန်းတိုင်းကျဲပြီးတော့တက်တာပါညာမရှိနိုင်ပါဘူး။ဒီကောလာဟာလာလည်းပေါ့ဟိုကတော့တင်းတင်းထောက်ရှင်းနေပေါ့ရှင်းတော့လူတွေရဲ့ဟိုစိတ်ကလည်းတပြိုးတပြီးဖြစ်တာတော့လေအဲဒီရှင်းနေကြတာတပါထောက်ပြီးတော့ဆက်တောက်ပြီးပြေကြရအောင
်ကမ္ဘာရွှေဈေးကြောင့်မတ်လ10ရက်နေ့တုန်းကလေမြန်မာနိုင်ငံမှာရွှေဈေးတစ်ချက်သားကို7,320ကျော်ဖြစ်ခဲ့မှုပါလေကမ္ဘာရွှေဈေးကတော့တောင်စားကို American Dollar 1931နဲ့1936ဝန်းကျင်မှာပဲအတက်ကျဖြစ်နေပါလေကမ္ဘာရွှေဈေးကအစဘက်ကိုဦးတည်နေပြီပဲလေမြန်မာရွှေဈေးကတော့7,320ကျော်ဝန်းကျင်မှာပဲဆက်ရှိနေနိုင်တယ်လို့ရွှေဈေးကွက်လေးလာသူမချောစုကပြောပါသည
်ဈေးကတော့ပြန်ကျမယ်လို့တော့ထင်တယ်ဘာဖြစ်လို့လဲဆိုတော့လေကမ္ဘာရွှေကလည်းခုနည်းနည်းပြန်ကျနေကမ္ဘာရွှေကတော့20ကျော်နေသားပဲဒုဘက်ပုံမှန်လေးပဲသွားနေရုံပဲဆိုတော့ထင်တယ်မှဟုတ်ကဲ့ဟုတ်ကမ္ဘာရွှေကတော့မနေ့ကဆိုရင် 92 ဖြစ်ကိုပြုတ်ဆင်းသွားတယ်ပေါ့နော်18နှစ်လောက်ဖြစ်ကိုပြုတ်ဆင်းသွားတယ်အဲ18နှစ်လောက်ဖြစ်ကိုပြုတ်ဆင်းသွားပြီးတော့ပြီးတော့ပြန်ပြီးတော့ကျန်တက်သွားတာပေါ့နော်အဲ့လိုအနေထားမျိုးတွေဖြစ်နေတာမှအဲ့ဆိုတော့ကမ္ဘာရွှေလည်းကြာမလို့တော့ထင်တယ်ဒီမှာကတော့လေအဲ့လိုမျိုးဟုတ်ပေါ့
မြန်မာနိုင်ငံမှာဗန်စနစ်အပေါ်ယုံကြည်မှုကျဆင်းနေခြင်းငွေကြေးတက်နိုင်သူတွေကရွှေနဲ့အင်ချမ်းမြေလိုတန်ဖိုးကြီးပစ္စည်းတွေဝယ်ယူစုဆောင်နေကြပါတယ်အခုလည်းငွေစက်ကူတွေအပေါ်မှာယုံကြည်မှုပိုနည်းလာပုံရတဲ့အတွက်ရွှေစည်းတက်နေခြင်းမှာတော့ရွှေဝယ်သူတွေများနေတာဖြစ်တဲ့ဆိုပြီးတော့စီးပွားရေးပညာရှင်တွေကသုံးသပ်နေကြပါတယ်ရှင်